ါရှင်ပါခင်ဗျာကျွန်တော်တို့ဒီကနေ့ RFA တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့အတွက်ဧည့်သည်တော်တွေအဖြစ်နဲ့ NCGUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေလာသူဥအောင်နိုင်ဦးနဲ့ထိုင်းနိုင်ငံချင်းမိုက်တက်ကသူနိုင်ငံရေးသိပ္ပံကြီးပြဆရာတူဖြစ်နေတဲ့ဦးဝင်းမင်းတို့ကိုဖိတ်ကြားထားပါတယ်ပြီးခဲ့တဲ့စနေနေ့ကဆိုလို့ရှိရင်လာမယ့်မေလအတွင်းမှာပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလုပ်မယ်ဆိုတဲ့ကြေညာချက်ကိုစစ်အစိုးရကထုတ်ပြန်လိုက်ပါတယ်။အဲဒီကြေညာချက်ထက်မှာပဲမေလမှာပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလုပ်ပြီးတဲ့နောက်သက္ကရ2010ခုနှစ်မှာရွေးကောက်ပွဲကိုဆက်လက်ပြီးကျင်းပပြုလုပ်သွားမယ်ဆိုတာလည်းပဲတဘာတဲ့ထည့်သွင်းဖော်ပြထားပါတယ်။အမျိုးသားညီလာခံကနေပြီးအခြေခံဖွဲ့စည်းအုပ်ချုပ်ပုံစည်းမျဉ်းမူကြမ်းကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဘယ်လိုပဲပုံနဲ့များဆက်လက်ပြီးစခန်းသွားမယ်လို့ဆောင်စားကြည့်ရှုနေကြတဲ့အချိန်မှာအခုလိုမမျှော်လင့်မဲ့ပြုံးကနေကြီးညာချက်ထွက်လာတဲ့အတွက်ကြောင့်ကဘာတလွားမှာတော်တော်ကိုပဲခရက်ရိုက်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဒီပြည်သူ့ဆန္ဒခံယူပွဲကိုဒီလာမယ့်မေလမှာကျင်းပပြုလုပ်မယ်ဆိုတာဟာဘယ်လိုပဲပုံနဲ့ကျင်းပနိုင်မလဲဆိုတာတွေကိုလည်းပဲသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။အဲ့တော့ဥစွာပထမဒီကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂဆိုင်ရာဥတောင်းထုံးကိုဘယ်လိုသုံးသပ်မိလဲဆိုတာမေးပြသေးခင်ဗျာ။
ဟုတ်ကဲ့ဟိုဒီကျွန်တော်တို့ဒီစက်ပြက်မှာအရေးခင်းဖြစ်ပြီးတဲ့နောက်ပိုင်းမှာဒီနိုင်ငံကဖီအားတော်တော်လေးကြီးမားလာပါတယ်အဲ့ဒီအနေအထားမှာဌာနအဖအနေနဲ့ဒီအချက်တဲကိုကြော်လွှားဖို့ထွက်ပေါက်တစ်ခုအနေနဲ့အဲသူတို့ဒီ93ဦးနဲ့ကနေပြီးတောက်လျှောက်ဆွဲလာတဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအဲဒီမူကြမ်းအဆုံးသတ်ရေးကိစ္စကိုဒါသူတို့ထွက်ပေါက်တစ်ခုအနေနဲ့ယူလိုက်ပုံရပါတယ်ဒါပေမဲ့ကျွန်တော်တို့မြင်တာကတော့ဒီဖွဲ့စည်းအုပ်ချုပ်ပုံမူကြံပြည်သူဆန္ဒခံယူပွဲကိစ္စဟာနောက်အဖထင်လောက်တော့လောလောကူကူချောချောမွေ့မွေ့ဖြစ်လာမှာမဟုတ်ပါဘူးเนาะကျွန်တော်တို့ဒီပြည်တွင်းမှာရောဒီနိုင်ငံတကာမှာရောဒီကိစ္စနဲ့ပတ်သက်လို့ဒီစိုးရိမ်မှုတွေရှိလာသလိုဒီအတိုက်ခံတွေလည်းကျွန်တော်တို့ရှိလာမှာပါအဲအခုပဲဒီပြည်တွင်းကဆိုရင်ဒါ၈လုံးမျိုးဆက်ကြောင်းသားအုပ်စုတွေเนาะနောက်သံဃာတပေါင်းစုတွေကနေပြီးတော့ဒီဖွဲ့စည်းပုံနဲ့ပတ်သက်လို့အဲကျွန်တော်တို့လက်မခံနိုင်ဘူးဆိုတော့ခင်ညာချက်တွေထွက်လာသလိုအဲကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပဲเนาะဒီတွဲဆုံဆွေးနွေးရေးအမြန်ဆုံးလုပ်ဖို့နဲ့ဒီကျွန်တော်တို့ fancy training ခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ဒိုင်းနာကောင်းဆောင်တွေအမြန်ဆုံးလုပ်ဖို့ဆိုတော့တောင်းဆိုမှုတွေအရှိန်မြင့်ပြီးတော့လုပ်လာတဲ့အပိုင်းကိုကျွန်တော်တို့တွေ့ရပါတယ်အဲနိုင်ငံတကာအပိုင်းမှာကြည့်မယ်ဆိုလို့ရှိရင်ဒီရုရှားနိုင်ငံတစ်ခုကပဲဒါလူသီးရှင်ကြာဒီဟာကိုထောက်ခံချိုးဆိုလိုက်တာရှိတယ်စင်ကာပူကဒါကိုအပြုသဘောအနေနဲ့သူတို့သုံးသပ်ပေမဲ့လို့ဒီဖွဲ့စည်းပုံရေးဆွဲရေးဟာနိုင်ငံရေးအင်အားစုတွေအားလုံးပါဝင်ပြီးတော့ဆွေးနွေးတဲ့လုပ်ငန်းစဉ်ဖြစ်အောင်လုပ်ဖို့လိုတယ်ဆိုတာကိုသတိပေးလိုက်တာမျိုးလည်းကျွန်တော်တို့တွေ့ရပါတယ်။နောက်ထွေထွေတွင်မှုချုပ်ကလည်းပဲဒီဖွဲ့စည်းပုံရေးဆွဲရေးမှာပြည်သူလူထုရဲ့သဘောဆန္ဒတွေကိုထင်ရှားဖို့လိုတယ်။နိုင်ငံပါတင်ပါလိုက်တဲ့နိုင်ငံရေးအင်အားစုတွေတိုင်းရင်းသားအင်အားစုတွေပါဝင်ဖို့လိုတယ်။နော်ဒေါ်အောင်ဆန်းစုကြည်နဲ့တခြားတိုင်းရင်းသားကောင်းဆောင်တွေကိုအမြန်လှုပ်ပေးပြီးတော့တွဲဆုံဆွေးနွေးစဖို့ဒါပြောလာတာကျွန်တော်တို့တွေ့ရတယ်။ပြီးခဲ့တဲ့အပတ်ထဲမှာကိုဒီကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထရီတွင်းမှုချုပ်ရဲ့တိုင်းမြန်ကန်အဖွဲ့ကျွန်တော်တို့အစည်းအဝေးထိုင်ခဲ့သလိုအဲ့ဒီအစည်းအဝေးပြီးမရှိမနှောင်းမှပဲဒါထရီတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာကမ်ဘာရီဟာဒီတရုတ်အိန္ဒိယစင်ကာပူခရီးစဉ်ကိုသွားပြီးတော့မြန်မာနိုင်ငံအိန္ဒိယချင်းနိုင်ငံတွေနဲ့တိုင်ပင်ပြီးတော့ဒါကျွန်တော်တို့မြန်မာနိုင်ငံမှာအမြန်ဆုံးပြန်လည်ဝင်ရောက်ရေးအတွက်အကျိုးပန်းတာတွေတွေ့ရတယ်။ဒီလုံခြုံရေးကောင်စီမှာလည်းပဲကုလနောက်ဆုံးပတ်ထဲမှာအဲကျွန်တော်တို့ဒီဆက်ရှိဗမာပြည်ရဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်ဖို့အဲပြင်ဆင်နေတဲ့အနေအထားတွေကိုကျွန်တော်တို့တွေ့လာရပါတယ်။
ဟုတ်ကဲ့ဥတော်တို့ရဲ့ဒီညမှာကျွန်တော်ချက်တစ်ခုဖြတ်ပြီးတော့ပြောချင်ပါတယ်။ဒီကုလသမဂ္ဂဒီအခန်းကဏ္ဍကိုဆက်ပြီးတော့ပြောခင်မှာပေါ့လေ။ဒီခုနပြောတဲ့ပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘယ်လိုပဲပုံနဲ့သူတို့ဒီဆန္ဒခံယူပွဲကိုလှုပ်လို့ရနိုင်မလဲเนาะဒီလူတွေကိုတိမ်ကြောက်အကုန်လုံးမဲပေးနိုင်တဲ့လူတွေအကုန်လုံးဆန္ဒမဲလာပြီးတော့ပေးကြမယ်လို့ပဲလှုပ်မလားဒါမှမဟုတ်လို့ရှိရင်အရင်တော့ကသူတို့လှုပ်ခဲ့ကြတဲ့ပုံစံအတိုင်းပြည်သူလူထုကိုအကုန်လုံးဒီရက်ွက်ကြေးရွာလားမြို့နယ်တွေမှာအကုန်လုံးလူထုစီဝေးပွဲကြီးတွေလှုပ်ပြီးတော့ဆိုင်မုတ်ကြီးတွေကင်ပြီးတော့เนาะအစိုးတင်သွင်းမယ်အစိုးတင်သွင်းပြီးလို့ရှိရင်ဒါကိုအကုန်လုံးတခဲနဲ့ထောက်ခံပါတယ်ဆိုပြီးတော့လုံမလားဘယ်လိုပုံစံနဲ့လုံလို့သူတို့ရနိုင်မလဲဆိုတာလဲကျွန်တော်တို့ဒီညမှာဆွေးနွေးကြည့်ကြပါလားခင်ဗျအခုဟိုရန်ကုန်တိုင်းထဲမှာသကောင်စင်းတွေလိုက်ပြီးတော့စစ်ဆေးနေကြတယ်နောက်ပြီးတော့မှတ်ပုံတွေလက်မှတ်လုပ်ဖို့လိုက်ပြီးတော့တိုက်တွန်းနေတယ်ဆိုတာတွေလည်းကျွန်တော်တို့ကြားရတယ်လေအ Hello, Tana Bada Biro, the Tina Gangani Biro, Akepianizare, Pogun in a Sinizarabe. Hello, go on, I own in Eddie Casario, Belumia, Tona, Lacana.
General Georgi Yazlogaro, Miasugaro, Yoni Jaraga, the USC local Chank and Pumuigo, Tomi Ove, Sesuani Biro, the Pulivon Chigan Ubigo, the Dumasuido, a Pioni Jaracana. Tabi me. ကျွန်တော်တိရသလောက်ဆိုလို့ရှိရင်အဲ့ဒီလိုပုံစံမျိုးလုပ်ဖို့ဟာမအဲ့လိုပုံစံမျိုးလုပ်လိမ့်မယ်လို့မထင်ဘူးခင်ဗျကျွန်တော်တို့ကြားနေသလောက်ကျွန်တော်တို့သိနေသလောက်ဆိုလို့ရှိရင်ရိုးရိုးဟလာဒီတယောက်ကိုမဲဆန္ဒတမဲမျိုးနဲ့ဒီပုံမှန်လုပ်နေကြဒီပုံမှန်လုပ်နေကြဒီပြည်သူ့ဆန္ဒခံရွယ်ကိုလုပ်လိမ့်မယ်ခင်ဗျအဲ့တော့ကျွန်တော်တို့လည်းဒီပုံပဲနီးနဲ့လုပ်မလဲ ဟလာဒီလိုပဲလူလူဝေးကြီးနဲ့လုပ်သွားမလားဆိုပြီးတော့တွေးတောနေကြတာစဉ်းစားနေကြတာရှိပါတယ်ဒါပေမဲ့သူပုံမှန်လုပ်တဲ့အတိုင်းလုပ်ပါလိမ့်မယ်အဲဘယ်လိုပုံစံမျိုးနဲ့ဒီဆန္ဒခံရွယ်ကိုဖြစ်အောင်လုပ်သွားမလဲထောက်ခံအောင်လုပ်သွားမလဲဆိုတာကတော့အဲနောက်ွယ်မှာအကြောင်းအရာတွေတော့အရှိကောင်းရှိမှာပေါ့လေအဲသို့တော်လည်းပဲစစ်ဆိုးရကကြည်ရတာကပြပြချာချာကိုပြင်ဆင်ပြီးတော့ဒီဖွဲ့စည်းပုံခြ
ောင်း14နှစ်သူတို့အချိန်ယူပြီးတော့လုပ်ခဲ့ကြရတယ်အခုဒီတနိုင်ငံလုံးမှာပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလို့ဖို့နောက်3လအချိန်ထဲမှာနော်ပြင်ဆင်မှုတွေလုပ်ရမယ်ပြုရမယ်ဆိုတော့ဒါတွေဟာစနစ်တကျနဲ့လုပ်လို့ဖြစ်နိုင်ပါမလားဆိုတာလည်းပဲစဉ်းစားစရာတစ်ခုဖြစ်လာတာပေါ့လေဘယ်လိုလုပ်လို့ gain လို့ဖြစ်နိုင်မလဲဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဥဝင်းမင်းအနေနဲ့ဘယ်လိုများသုံးသပ်မိလဲခင်ဗျဟု
တ်ကဲ့ဒီပြင်ဆင်မှုအပိုင်းကိုကြည့်လို့ရှိရင်တော့ကျွန်တော်မြန်မာကကွန်လိုင်းကျော်တယ်လို့ပါပဲဆက်ဒီဒီ gain ဖြူပဲခေါ်ခေါ်ချက်ဖို့ပဲခေါ်ခေါ်ပေါ့နော်ဟလာဒီ US ကြီးကိုသုံးပြီးတော့အာဒီကနေဒီမယုံနေဟလာစောင့်မဲ့ကိစ္စရောဟလာဖိအားပေးမဲ့ကိစ္စရောကျွန်တော်ကဒီဒါကနော်လုံးနေကြလူလူစာပေါ်ထုတ်ကြရောနော်ဟလာအဲ့ဒါဒီအားလုံးကိုသူကတစ်ချိုင်နဲ့လုပ်သွားမယ်ခံရရှိပါတယ်ဒါမဲဆင်းမှုအပိုင်းကတော့ကျွန်တော်မြန်မာဒီ1994ဖွဲ့စည်းပုံတုန်းကလုပ်ခဲ့တယ်လို့ပေါ့နော်ဟလာဒီလျှို့ဝှက်ဆန္ဒမဲပေးတဲ့ဤကိုတော့သုံးမှုများပါတယ်ကျွန်တော်ထင်တယ်ဘုံထုတ်ကျော်စံဒီဒီနေ့ပါကျွန်တော်တို့ခုမှအဲ့ဒါကိုကြောခဲ့ပြီးဖြစ်နေတော့အဲ့လိုဖြစ်လာလို့တော့များပါတယ်ဒါပေမဲ့ဒီတစ်ခေါက်မှဆွေးနွေးမှာကတော့အရင်လိုမျိုးပေါ့နော်ဒီ1994ဖွဲ့စည်းပုံတုန်းကတော့ဒီနေရုံမှာပဲဟဲ့လားရက်ကကနော်လူတွေလာစောင့်ပြီးတော့ဘယ်ဟိုအမဲဘုံသွားမလားဖြူဘုံသွားမလားပေါ့နော်ဟိုစရဟိုထောက်ကဲဘဲဘုံကိုသွားမလားကောက်ွက်တဲ့ဘဲဘုံကိုသွားမလားဆိုတာကိုကြည့်နေတော့ဒီအဲခြေတော်နေရာကိုလှုပ်ထားတဲ့ခါကျတော့လူတော်ရကတော့စိုးရင်ပြီးတော့ဒီထောက်ကဲကိုဖိတ်ခဲ့ကြတယ်ပေါ့နော်ဒီတစ်ခေါက်မှာတော့အဲ့ချက်ပို့ပြီးတော့ချင်းချင်းမှုတွေဖြစ်တဲ့သဘောမျိုးဟိုကျွန်တော်လည်းပုံမြင်ရပါတယ်ဘာကြောင့်လဲဆိုတော့ကျက်ဖို့ဖွဲ့တွေကိုတုံးပြီးတော့ပေါ့နော်တစ်ဖက်မှာခဏကဒီလူစနာပေါ်တော့ဝင်လို့လှုပ်ထားမှာပေါ့နော်အဲ့ဒီခါကျတော့ဒီလူအနေနဲ့ကဆိုရင်မှုတွေရှိလာနိုင်တယ်။အဲလားပြီပဲအဲဒီမဲယုံတွေထဲမှာလည်းဟလာဆောက်ချက်မှုတွေကအဲပို့ပြီးတော့ထိချမှုတွေကိုကျွန်တော်သိရမှုများပါတယ်။အဲချိန်တွေမှာပဲဆန္ဒလဲပြနိုင်တဲ့လူတွေပေါ့နော်။စင်ပြည့်စုံတဲ့ပတ်သက်လို့ကြည့်မဲ့သလိုရှင်တယ်။ဒီကျန်းဖို့ဖွဲ့ဝင်တွေအဓိကတော့ထားပြီးတော့တာဝန်ပေးနေတာကျွန်တော်ကြားနေရပါတယ်။အဲသူတို့ချင်းတော့ဖွဲ့ဝင်စစ်တွေထိုက်ရအောင်စီရင်ဖို့ပေါ့နော်။ရတဲ့နည်းနဲ့စီရင်ဖို့တို့ပြောရတာရှိပါတယ်။အဲ့တော့အချင်းချင်းတရားပေးပြီးတော့ဖွဲ့ဝင်အချင်းနဲ့ဆက်သွင်းနိုင်လည်းရှိနိုင်တယ်။အဲတင်းချက်ဒီလက်မှတ်တွေမှာကျက်ဖို့အဖွဲ့ဝင်ဆိုပြီးတော့နော်ဟလာကောင်းကျက်ပြီးတော့လည်းတိုက်တယ်မတိုက်ကြနော်ဟလာစင်းပြီးစင်းခိုင်းတာမျိုးတွေလည်းဖြစ်နိုင်ပါတယ်နောက်တစ်ချက်ကလည်းဒီကျက်ဖို့တွေဝင်ပြီးတာကအစိုက်ခံနေတဲ့ကောနော်ဖွဲ့စည်းပုံကိုတိုက်ဆက်ဆန့်ကျင်ဖို့အတွက်နော်စီရင်မှုလာလာရှိလို့ရှိရင်လည်းနော်လက်ဥပယူပြီးတော့ရှင်းလုံးနိုင်အောင်ပေါ့စောင့်ကြည့်နေဖို့ဆိုပြီးတော့ဒီအမိန့်နဲ့ထုတ်ထားလို့ကျွန်တော်ကြားရပါမယ်ဆက်ဆက်တော့ဒီလိုမျိုးတန်းရှင်နေတဲ့ကတော့ပေါ့နော်ကြည့်ရတာကဒီဆန္ဒပြဘက်ကိုတင်းတင်းကျပ်ကျပ်နဲ့လို့ပြောကပြားပေးတာရောချင်းချောက်တာရောချက်ကင်တာရောလက်ချုပ်နေမှာလည်းလို့အခွင့်အရေးပေးပြီးတော့နော်ဟိုမလုံးပေးပြီးတော့သူ့ရဲ့ဒီလူဆန္ဒပြဘက်ပေါ့နော်ဟလာထောက်ခံမှုရအောင်ကြိုးစားမယ်လာလာပြေးရမယ်တစ်ချက်ကတော့ဒီသားမိတာကအခုဒီအချိန်တွေမှာပြောဒီဒီပြည့်နော်လူဆန္ဒပြဘက်ရဲ့ရုပ်ောက်ပေါ်တော့တစ်ချက်တော့တင်ရတဲ့ပုံကိုကြည့်ရတာကတစ်ဖက်မှာကသူတို့နိုင်မယ်လို့ပြောလို့ချားနေတယ်လို့နော်နောက်တစ်ခုအနေနဲ့ကလည်းဟိုအခုလိုတစ်ချိန်တည်းပြင်ညာခြင်းအချင်းပေါ့နော်။ဟိုယူကောက်ပွဲကိုတော်တော်များကပုံတင်ပြီးတော့အော်ဒါဆိုတော့ဟလာဒီစနက်ခံပွဲမှာထောက်ခံပေးလိုက်ယူကောက်ပွဲရောက်လာမှာပဲဆိုတော့အဲညလုံးချက်လုံးနဲ့မဲပေးအောင်ပေါ့နော်လှုပ်ထားတဲ့ပုံကိုတွေ့ရပါတယ်
။ဟုတ်ကဲ့ဒီယူကောက်ပွဲကိစ္စရောခုနကပြောတဲ့ပြည်သူ့ဆန္ဒခံယူပွဲကိစ္စရောအခြေညာလိုက်တာက လမ်းညွှန်ချက်ခုနှစ်ချက်ဒီသူတို့ရဲ့ရုတ်မက်ကိုအကောင့်ထဲပေါ်နေတဲ့နေရာမှာနိုင်ငံတကာဖိအားတွေကများများလာတဲ့အတွက်ကြောင့်ဒီလိုဒီလိုအချင်းအချင်းတော့ဖြစ်ရှိပါတယ်လို့တင်ပြလိုက်တာလည်းပဲဖြစ်နေတာပေါ့လေ။နောက်အခုလိုချင်ညာလိုက်တဲ့အခါမှာကုလသမဂ္ဂဒွေမှုချုပ်မစ္စဘန်ကီမွန်ကလည်းပဲဟိုဝန်သာအားရကြိုဆိုတာတော့မဟုတ်ဘူး။ဒါပေမဲ့လို့သူကနေပြီးတော့ကောင်းပါပြီ။ဒီပြည်သူ ဟုတ်ကဲ့ပါဆိုပြီးတော့အဲ့လားပြောခဲ့တာလဲကျွန်တော်တို့မှတ်မိလိုက်ပါတယ်အဲ့တော့ဥတောင်းတုံးကအဲ့ဒီကုလသမဂ္ဂရဲ့သုံးသပ်ချက်တွေပေါ်မှာဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်မြင်တာတော့ဒီကုလသမဂ္ဂကဇရင်းရဲ့ကွက်ကတည်တလောက်ကရှင်ကျွန်တော်မျိုးရုပ်ရည်ကြီးကြီးကျင်ညာလိုက်တဲ့အပေါ်မှာကုလသမဂ္ဂကထုတ်မပြောပေမဲ့လို့စိတ်ပြတ်သွားတဲ့သဘောရှိတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီမစ္စတာဂမ်ဘာရီကကြိုးစားနေတာနော်ဒါလူညွေးကောင်စီရဲ့လှည့်ချက်တပါပတိရဲ့ကျင်ညာချက်ဒီမှာကကျွန်တော်တို့ဒီလက်ရှိဖွဲ့စည်းပုံကိုပြန်ပြီးတော့နော်ဒီမျိုး Alon Lekanai ni darik atat ku yao sunyi jawo bo no. Dilo myo tai ton ni de jare ga ni di ro ku lo yodiye ji kauk ka ngin ga chein ya lai de kha ma ro tru tro li ro ho so yei mu ri do po phit la da
ro. Ero Mr. Gamari la bi ro ba ma chou sa ni sa ma lo ro u se tbo myo le tat yak twa da bo no.
Okay, da ga ro Mr. Gamari ye da chan pyu chet di ko ho chano ro nyin pe lai de tbo naw de khu ga ho tru
ချမှတ်ထားတဲ့ပုံစံအတိုင်းဆက်သွားမယ်ဆိုတဲ့သဘောပိုပြလိုက်တာပဲလို့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့အဲ့တော့ကုလသမဂ္ဂအထူးကိုယ်စားလှယ်ဒီလိုလာပြီးတော့เนาะဒီအမျိုးသားပြန်လဲယဉ်ကြားစီရေးအတွက်ကြိုးပမ်းနေတဲ့တွေးဆုံဆွေးနွေးပွဲတွေဖြစ်မြောက်အောင်လုပ်ပါဆိုပြီးတော့ကျိုးပမ်းနေတာတွေကိုကုနာပြောသလိုပဲဒီအလေးမထားတော့ဘူးဆိုတဲ့သဘောမျိုးဖြစ်သွားတယ်တို့လှုပ်ရှားစီတာတို
lain lain ni semua ni. Sekurang kalau aku main juga ni, jadi kesan sendiri buat selalu bo. Aidi sabu lain lain ni. Nanti kalau nasi jadi tu ni senjata tu ni ada di siwa itu ni kita nak ibu. Kalau cerita ni buat apa yang lain buat tahun tu ni kita sabu ni semua ni lain lain ni. Tapi ni aku lain lain ni. Aku kalau di kalau ni senjata yang buat selalu bo. Aku ayam jauh lah awak tu kita buat sebab ni.
Okay, mana ibu?
Jika arusnya, senole dari jenazah itu sama juga terlupa, dan dalam sesuatu itu sungguh ni gue surai ya, silau surai ini, kena juga jadu, kubagula mengaji, alam mami kisah mahu milo, saya ni dia kisah dia, malu aku surai kisah mio, alat tulang tu doa mesurai kisah mio, baru kuat, belu ni nanti dia, sana kain gue kan ni milo, pergi tu mohon lu doa mesurai, pengen mio boleh. Anak itu, jenis sediawan silu silu sini, ada ikan yang azuri ye, akan ke nari bu, beri tepo, tangan suci, la energi satu kentru ye, ni hari tu ye, nengin ia bawa muli bu, kepada dah, beri tepo boleh. Sura, hari bu, cime silu sini, tua, aru angaru bersediawan, aru kunaru aku tangan dia tu, takkan bila nengin di sini le, di Osaka, Saria le, di Yudo. ASEAN itu atau kami dah kita dua, dah gusi video, apa mesra itu bawa no. Ada orang marga pada tengah sini sura di perjuangan China, ubudi, ku, saraya, niazu asal jenara, mana kali, ala puno video, datap jenara, di ke saraya sini ada timu, di perjuangan China, ubudi, hasil usi, ala lula mu sura usago, tu di tajah iya, biharam sih, no, sih bermelat pegabian yo. Oh, di udah ini tenjo kah di sini lah, bukan? Ada dua dia, sekarang dia walau sih jangan orang yang mah, biru dia aku sesuai aga aku, lalu posisi macam ni ada dua biru, aku ini ada yang apa, bukan? Aku biru ada sesuai no yang apa? Ada yang ni ni tahu, tapi rusuh ini posisi macam ni aku beri aku belon ini ber, lah di tuju, tapi malu. Sisau mah, tetapi nak terlalu ya, siapa lagi ni? Kalau tetapi nak terlalu mereka sari itu, lah posisi pun ya, semua jangan lagi membiarkan lupa le, kita mula sini le, aku suruh silo sini le, di posisi pun mah, lupa de, lah shopping mula, malu pula no, lupa mula seperti itu, sisau cuma suruh sini no. Di perjuangan itu, itu yang kami perlu kawal. Belum yang biasa nasib lepas atau, tetapi senarai no, yang jiwa itu jangan terbiar.
Oh, jangan jangan biarkan, guna jangan biarkan. သူတို့ဒီဖွဲ့စည်းပုံဒီအတီးပြူရေးကိစ္စဟာချောချောမူမူတော့လောလောကူဖြစ်မဲ့ပုံစံမရှိဘူးကျွန်တော်တို့ပြည်တွင်းတိုက်ခိုက်နေဖြစ်လာသလိုအဲ့ဒီမှာနိုင်ငံတကာဘက်ကလည်းပြည်အပေးမှုတွေဟာဒီလပိုင်းအတွင်းမှာဒါရှိလာမှာပဲအဲနောက်တိုင်းရင်းသားအင်အားစုတွေပိုင်းပေါ့နော်အဲတိုင်းရင်းသားအင်အားစုတွေပိုင်းမှာကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်တွေထဲမှာနော်ဒီနာဖတ်ထိတ်ကန်းကောင်းဆောင်တချို့တိုင်းရင်းသားနေမြေတွေတွားပြီးတော့အဲစီယုံးနေသူတို့လမ်းပြမြေကိုအကောင့်ထဲပေါ်ရဲနေရမှာပြေဝဟူပေါင်းဆောင်ရဖို့ဆိုပြီးတော့စီယုံးနေလို့ကျွန်တော်တို့သိရတယ်ဆိုတော့တိုင်းရင်းသားဒီလက်နက်ကင်ဖွဲ့စည်းတွေမှာလည်းပဲအဲသဘောထားအမြင်အဲရှိနေတယ်သူတို့တိုင်းသားအဖွဲ့တင်အားစုအားလုံးကိုကြအောင်ပေါ့နော်အဲသူတို့ဖြောင်းပြနိုင်မှာမဟုတ်ဘူးချိန်ကြောက်နိုင်မှာမဟုတ်ဘူးဆိုတော့တိုင်းသားအင်အားစုတွေထဲမှာလည်းပဲအဲလူနည်းစုတချို့ကိုတော့သူတို့ချိန်ကြောက်လို့ပဲဖြစ်စေနော်မဲလုံးပေးလို့ပဲဖြစ်စေသူတို့ဆွဲဆောင်အောင်ဆွဲဆောင်နိုင်တယ်နော်သဘောမတူတဲ့အဲအင်အားစုတွေကလည်းရှိလာမယ်တဖွဲ့ထဲမှာကိုအမျိုးမျိုးတွေတချို့ဖြစ်လာနိုင်တယ်အဲ့ဒီအခါမှာဗမာပြည်ရဲ့ရှေ့အနာဂတ်မှာပိုပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာမဲ့အလားအလာတွေကိုကျွန်တော်တို့တွေ့နေရတယ
်။ဟုတ်ကဲ့ခုနကဦးတောင်းတို့ပြောသွားတဲ့ထဲမှာပေါ့လေ88မျိုးဆက်ចောင်းသားများအုပ်စုကသူတို့ညင်ညာချက်ထုတ်ပြန်လိုက်တဲ့ထဲမှာဒီပြည်သူ့ဆန္ဒခံယူပွဲကျင်းပပြုလို့လို့ဟလာလူတွေကနေပြီးတော့မထောက်ခံပါဘူးမကြိုက်နှစ်သက်ပါဘူးဆိုတာမျိုးဟလာမဲပေးတာလို့ရှိရင်ဟောဘယ်လိုဖြစ်သွားနိုင်မလဲเนาะဒါကိုဒီအစိုးရဘက်ကနေပြီးတော့ဇုတ်အတင်းပဲဂျီဟာတွေကိုဖုံးကွယ်ပြီးတော့အာပြည်သူလူထုတရားလုံးကတခဲနဲ့ထောက်ခံပါတယ်ဒါကြောင့်မလို့ဟိုစောစောပိုင်းအကျဉ်းချထားတဲ့အချိန်ပဲရွေးကောက်ပွဲလုပ်မယ်ဆိုလိုက်ရောဘယ်လိုတွေဖြစ်လာအောင်လဲဆိုတာဒါလည်းပဲကျွန်တော်တို့တွေးတောစရာတစ်ခုဖြစ်တာပေါ့เนา
ะโอเคဖြစ်နေပါတယ်အခုနောက်တစ်ချက်လှုပ်ထားပုံလည်းပေါ့เนาะခုနအခုကမောင်ကြီးပြောသလိုပဲပေါ့တက်ကပြီးတော့မဲပြရပဲထားအောင်ပေါ့နော်။ဟိုမဲကြီးအလုံးလိန်ပြီးတော့နော်ခုနထောက်ကော84တုံးကလည်းလုတ်ခဲ့လို့ပေါ့။မဲကောင်ကနေဖြီးပုံလွှဲထည့်ခဲ့မယ်ဆိုလို့ရှိရင်ဟိုထောက်ကမှုရတယ်ဆိုပြီးတော့လိန်တာမျိုးလည်းကျွန်တော်များတက်ဖို့လာလာရှိနေတာကိုတွေ့ရပါတယ်။ဒါကြောင့်လဲဆိုတော့ကဒီစနက်ကံကမရလို့ကောင်းကောင်းမဲပြလို့ရှိရင်ပါလို့မလဲဆိုတာမပါလာတဲ့ဘဝတွေ့ရတယ်။ဥပမာထိုင်းနိုင်ငံမှာဆိုလို့ရှိရင်စနက်ကံပဲလုပ်တဲ့အချိန်တော့ပေါ့နော်။ဒီဖွဲ့စည်းပုံကောက်ရလို့ရှိရင်သူ့အနေနဲ့ကလာအရင်တော့1999လောက်ကလုတ်ခဲ့တဲ့ပြည်ပုံကိုပြန်သုံးမယ်ဆိုပြီးတော့ကြွားလို့ကျင်းရခဲ့တာရှိတာပေါ့မြန်မာနိုင်ငံမှာတော့လို့မရှိတာဆိုရတဲ့ခါကျတော့အဲ့တချက်ကိုကျွန်တော်တွေးရမှာဖြစ်ပါတယ်ဆိုတော့ရွက်ောက်ပွဲဘက်ကိုသွားမယ်ဆိုရင်တော့အဲ့ဒီမှာဒါတော့တွေးချက်ကိုကျွန်တော်ပို့ပြီးတော့တွေးရဖြစ်ပါတယ်ဒီ NLC နဲ့တော့စက်စုကြီးနဲ့ပေါ့နော်ဒါရွက်ောက်ပွဲမှာဘယ်လိုတွေးပြပါမလားဒါဒီချက်ကိုကျွန်တော်တွေးရမှာဖြစ်ပါတယ်အဲနောက်တစ်ခုကလည်းဒီအရင်လိုမျိုး1990ရွက်ောက်ပွဲတော့လို့ပေါ့နော်တစုံတရာဟလာအာဒီညှတာမှုလလမှုရှိပါမလား
မဲလီမဲချလင်အောင်မလားဒါအဲ့နှစ်ချက်ကိုကျွန်တော်ဒီကသွေးရမှာဖြစ်ပါတယ်ဟုတ်ကဲ့ဒီဟာကိုမကြိုက်ပါဘူးဆိုပြီးတော့ကန့်ကွက်မဲ့ပေးလာလို့ရှိရင်ဘာတွေဖြစ်လာနိုင်မလဲဆိုကွန်နိုင်ဘယ်လိုမြင်လဲခင်ဗျအ
ဲကျွန်တော်ကြောက်ဟုတ်တော့ကတော့ကန့်ကွက်မဲ့ကအဲမဖြစ်နိုင်တော့ဖြစ်နေတဲ့သဘောရှိတယ်သူတို့ကဘယ်လိုပဲဖြစ်ဖြစ်ဒီဟာကိုရအောင်လုပ်မယ်ဆိုတဲ့ပုံစံမျိုးအဲကျွန်တော်ကြားရတယ်ပေါ့နော
်
တကယ်လို့များဟလာတကယ်လို့များဟလာသဘောကောင်းပြီးတော့လွတ်လပ်တာရွေးချယ်ခွင့်ရမယ်ဆိုလို့ရှိရင်တော့လေအလားဟိုကန့်ကွက်မဲ့ဖြစ်ပေါ်ရတဲ့တော်တော်များများရှိနေတဲ့သဘောရှိတယ်အဲ့လိုဟလားကန့်ကွက်ဆန္ဒပြတဲ့မဲ့ဒီဒီဖွဲ့စည်းပုံကိုပြည်သူတွေကဒါဒီဆန္ဒခံယူပွဲမှာကန့်ကွက်လိုက်တယ်ဆိုလို့ရှိရင်တော့ဟလားပြည်သူဆွေးနွေးရေးတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဟလားပြည်သူဆွေးနွေးဖြစ်တယ်ဆိုတဲ့အပိုင်းမှာလည်းစိတ်ဆွေးရွားကဒီဖွဲ့စည်းပုံအခြေခံဥပဒေကိုဟလားတစုံတရာအလျှော့ပေးတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်နောက်ဖြစ်နိုင်တာကတော့စိတ်ဆွေးရွားဟာဟလားအော်ကျွန်တော်တို့မြန်မာပြည်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲဖို့ဟာအစင်းနဲ့ဖြစ်သေးဘူးအဲ့ဒါကြောင့်မလို့နောက်ထပ်လုပ်ငန်းရှင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလုပ်ငန်းရှင်တို့ခုဆက်ပြီးတော့ပြန်ပြီးတော့လုပ်ဖို့လိုတယ်ဆိုပြီးတော့စစ်တပ်ကတိုက်ရိုက်ပြန်ပြီးတော့အုပ်ချုပ်တဲ့ဟာမျိုးလည်းဖြစ်နိုင်ပါတယ်အဲ့တော့အဒီအပြင်ပေါ့နော်ဟလာဟိုပြည်သူတွေကနေပြီးတော့ဆန္ဒပြတဲ့ကိစ္စမျိုးဟလာဒါမှမဟုတ်လို့ရှိလို့ရှင်လည်းဒီဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲမဖြစ်ခင်ပါတယ်မဲ့အပြည်တွေရဆက်ပြီးဆန္ဒပြတာမျိုးလည်းဖြစ်နိုင်ပါတယ်အဲ့တော့တကယ်တမ်းပြောလို့ရှိလို့ရှိရင်စစ်ဆိုးရဘက်ကတော့ပြေပြေကြကြရှိနေတယ်ဆိုပေမဲ့လည်းကျွန်တော်တို့နိုင်ငံရေရရောဟလာဒီအခုပြည်သူဆန္ဒခံယူပွဲရရောတော်တော်ကိုမရေမရရှိလာပါတယ်လို့ကျွန်တော်ထင်မိပါတယ်ခင
်ဗျဟုတ်ကဲ့ဟိုကျွန်တော်မြင်တော့အခုလက်ရှိရှိနေတဲ့ဒီနိုင်ငံပြည်တွင်းမှာရှိတဲ့နိုင်ငံရေအခင်ချင်းပေါ့နော်ဒီနိုင်ငံရေးတင်မာမှုတွေအနေထားတွေနောက်စီးပွားရေးလူမှုရေးအခြေအနေတွေဟာ84နဲ့မတူဘူးခင်ဗျ84မှာတော့ငါဘာပဲပြောပြောစီးပွားရေးလူမှုရေးအခြေအနေရတယ်လောက်မဆိုးသလိုကျွန်တော်တို့ဒီ ဒီ democracy အင်အားစုတွေစုစည်းတဲ့လှုပ်ရှားမှုကလည်းစိတ်ပြီးတော့ဟိုမရှိခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒီအခါမှာဒီမဲလိမ်မှုတွေဖြစ်ပေမဲ့လို့နော်တစုံတရာလူထုကတုံ့ပြန်မှုမရှိခဲ့ဘူးနော်အဲ့ဒီအခါမှာအဲ့ဒီတော့ငါဒီနိုင်ငံကာကလည်းခုလောက်ဗမာပြည်အရေးကိစ္စကိုအဲဒီစောင့်ကြည့်တဲ့အနေထားမရှိဘူးခုအနေထားကတော့ဗမာပြည်အနေထားကပေါက်ခံပြီးတိုင်းပုံကြီးလို့ ਨੇ တူနေရလေနိုင်ငံရေးရရန်တင်းมาနေတယ်เนาะစီးပွားရေးလူမှုရေးအကြက်တဲပေါ်မှာအဲလူလူကတော်တော်လေးအဲစိတ်ရှုပ်ထွေးနေတယ်စိတ်တူနေတဲ့အနေအထားတွေရှိနေတယ်ဒါကြောင့်မလို့ဒီခါမှာမဲခိုးမှုတွေဖြစ်လာခဲ့မယ်အတင်းရောအာရမရောဒါဟိုလာဒီမဲလိမ်ပြီးတော့ကြီးညာခဲ့မယ်ဆိုလို့ရှိရင်ဒါကကျွန်တော်တို့အဲ့ဒီပေါက်ကွဲကန်ဒီမိုင်းပုံးကိုသွားပြီးတော့စနစ်တန်မီးရှို့ပေးတာနဲ့တူနိုင်တယ်ပို့ပြီးတော့နိုင်ငံရေးအုံချွမှုတွေဖြစ်လာနိုင်တဲ့အနေအထားတွေရှိပါတယ
်ဟုတ်ကဲ့နောက်ပြီးတော့ဒီစာနာခံယူပဲကျင်းပပြုလုပ်မယ်လို့ကြီးညာလိုက်ပြီးတဲ့နောက်ပိုင်းမှာဒီ NLD ပါတီအနေနဲ့ကောเนาะသူကပြည်တွင်းမှာအဓိကနိုင်ငံရေးပါတီဖြစ်နေတယ်အဲ့တော့ NLD ပါတီအနေနဲ့ဘာမှပြန်ပြီးတော့ပြောလို့ဆိုလို့မရတော့ဘူးလား NLD ပါတီကိုဘေးဖယ်ထားလိုက်ပြီလားဆိုတာလည်းပဲတော်တော်များများစဉ်းစားကြတာလေလက်ရှိတာပေါ့ခင်ဗျဥတော်တို့အဲ့ဒါကိုဘယ်လိုမြင်လဲခင်ဗျ NLD အနေနဲ့ဘာလုပ်လို့ရမလဲ
NLD အပိုင်းကတော့ဒါကျွန်တော်တို့ဒေါ်ဆန်းစုကြည်နဲ့စီစီတွေ့တော့ကပြောတဲ့အနေအထားကိုကြည့်မယ်ဆိုရင်နားအဖဘက်ကနေပြီးတော့ဒီသူတို့ရဲ့လမ်းပြမြေပုံကောင်တဲ့ဖို့ရေးမှာပူပေါင်းဆောင်ရွက်ဖို့လက်ရှိဖွဲ့စည်းပုံတိုင်းလက်ခံဖို့ပေါ့နော်ဒါတော်လျှောက်ဒါဗိုလ်ချုပ်အောင်ကြီးတွေ့ဆုံဆွေးနွေးပွဲမှာပြောတယ်။အဲဒေါ်အောင်ဆန်းစုကြည်အနေနဲ့သူပြောထားပြီးသူတွေ့ဆုံဆွေးနွေးပွဲအဲလုပ်ချင်တယ်လို့ရယ်ဒါတွေကိုကြည်လည်ဆွေးနွေးမယ်ဆိုရင်သူ့အနေနဲ့အကောင်းဆုံးဖြစ်အောင်အဲညှိနှိုင်းမယ်။လို့မဟုတ်ဘဲနဲ့ဒီလမ်းပြမြေပုံကိုဒီတိုင်းအကောင့်တွေပေါ်မယ်ဖွဲ့စည်းပုံကိုအရမအတည်ပြုမယ်ဆိုလို့ရှိရင်နော်ကျွန်တော်တို့ဒီရွေးချယ်တင်မြှောက်ခံရတဲ့အမတ်တွေအခန်းကဏ္ဍမပါဘဲနဲ့အဲ့လားဒီပြုတ်မယ်ဆိုလို့ရှိရင်လက်မခံနိုင်ဘူးဆိုရဲဟာပြောထားပြီးပြီဒါကြောင့်မို့လဲပဲသူ NLD ခေါင်းဆောင်တွေကိုသူပြောထားပြီးပြီအကောင်းဆုံးဖြစ်အောင်သူ့အနေနဲ့ညှိနှိုင်းတဲ့ဆန္ဒရှိတယ်ကြိုးစားမယ်အဲဒါပေမဲ့လို့အဲ့ဒါကိုနားဖဘက်ကဆွေးနွေးမလာဘူးဆိုလို့ရှိရင်ဖြစ်လာနိုင်တဲ့အဆိုးဆုံးအနေအထားတွေကိုပြင်ဆင်မှာလို့လည်းသူပြောထားပြီးပြီဆိုတော့ကျွန်တော်မြင်ပါတယ်အတင်းအာရမချမှတ်လာလို့ရှိရင်တော့ NLD အနေနဲ့ဒါကိုလက်ခံမှာမဟုတ်ပါဘူး
တခုတော့ရှိတယ် NLD အနေနဲ့ကကျွန်တော်မြင်တယ်ဒါလို့နေတာတကယ်လို့လည်းဟောပေါ့ဟိုဒီကျန်တဲ့ချက်ပေါ့ဆုံးဖြတ်ခဲ့တဲ့နေရာကိုချစ်နေတယ်ကျွန်တော်ချစ်နေတယ်။တစ်ဖက်ကလည်းဒီလိုဆန္ဒခံယူပေါ့ပေါ့နော်။တန့်ွက်လိုက်ခြင်းအားဖြင့်တခုဆုံးမဲ့ချလိုက်ခြင်းအားဖြင့်ပေါ့နော်။တချို့ဆိုရနေပြီးတော့ဆော့လာမယ်ရွတ်တော်ပွဲမှာဟလာဒီလိုဒီလိုပေါ့နော်။ခွင့်ပြုနေတဲ့ဆောင်ချစ်လာမယ်ဒီလိုတစ်ဖက်ကလည်းလက်ရှိဖွဲ့စည်းပုံကိုထောက်ခံလိုက်ဖို့ရတယ်ဘယ်လိုပေါ့ဒီဒီမိုကရေစီရဲ့မချတဲ့အခါကျတော့သူတို့ကထောက်ခံမှုတကယ်ကြုံရတာဖြစ်ပါတယ်။အဲ့တော့ကျွန်တော်မြင်ရတော့ဒီအကောင်းဆုံးဒီချစ်နိုင်အောင်ပေါ့နော်ဆက်လက်ပြီးတော့နိုင်ငံတကာရဲ့ဒီဖိအားအောင်မှာဒါဆင်းရဲတဲ့စုံတရားလွတ်လင်ခဲ့လို့ရှိရင်တပတ်ကတော်တော်ဆက်ပြီးဘက်ကနေပြီးတော့ဒါဖြေတစ်ခုကောင်းကောင်းဆက်ကောင်းဆက်လာနိုင်ပါတယ်ဆိုတော့ဒီဖွဲ့စည်းပုံခြေလှမ်းပြီးလည်းပြုကျင်ကြောင်းလည်းမကြည့်လို့ပြလို့ရှိရင်တော့ထောက်ခံနိုင်တဲ့လားလားမျိုး NLD နဲ့တော်ဆက်ဆစ်ခြင်းနဲ့စင်နာကောင်းစင်နာနိုင်မှာဖြစ်ပါတယ်အဲ့ဒါကတော့စစ်ကောင်းဆောင်နေနေပေါ့နော်ဒီခြေကိုချပြီးတော့ဟလာတိုင်းပြည်နေဥပဒေအားထားမြို့ကနေဆိုတော့လက်ရှိခြေပါဟလာဟိုသူတို့ရဲ့တန်ဖတ်မှုတွေဟလာတော့မတည်မြဲဘူးချစ်လာမှလေးကိုရှောင်းနိုင်ဖို့အတွက်ပေါ့နော်ဟလာဒီနှစ်ဖက်လုံးပြည်နေနေမဲ့ဟလာအခြေတစ်ခုကိုရအောင်ဆင်းနေနိုင်မယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့အင်းရဲ့ဒီနိုင်ငံကြီးကအကောင်းဆုံးဖြစ်ပါတယ်အဲ့လိုဖြစ်လို့ရှိရင်တော့ခုနကအွန်လိုင်းလို့ဟလာကတောင်းထင်လို့ပြောခဲ့တယ်လို့ဆိုတော့ဒီမှာအများကြီးအဲ့တော့မတည်မြဲမှုတွေပိုများလာမှာကျွန်တော်တို့တွေ့ရတာဖြစ်ပါတယ်
ဟုတ်ကဲ့အခုကျွန်တော်တို့ဆွေးနွေးခဲ့ကြတာလည်းတော်တော်လေးပြည့်ပြည့်စုံစုံလည်းရှိလာပါပြီအချိန်ကလည်းကျွန်တော်တို့ပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့ဆွေးနွေးပွဲစကားဝိုင်းကိုတော့ဒီမှာပဲရန်နာရမှာဖြစ်ပါတယ်ခင်ဗျာအခုစကားဝိုင်းမှာပါဝင်ပြီးဆွေးနွေးပေးကြတဲ့အတွက်ကြောင့် NCGUB အဝေးရောက်ညွန်ပေါင်းအစိုးရဘက်ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဒေါက်တာတောင်းထွန်းထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူဦးအောင်နိုင်ဦးနဲ့ဇင်းမဲ့တက်ကသူနိုင်ငံရေးသိပ်ပံနီးပြစရာဥဝင်းမင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြရင်ညီကုန်းချုပ်ပြရစီတော်တာရှင်ပေါင်းချမ်းသာချမ်းသာတော်မူကြပါစေခင်ဗျာ